ဝိုင်းရင်သတင်းစာဆရာကြီးလူလူဦးစိန်ဝင်းဟာရန်ကုန် SSC ရွှေကုန်းတိုင်းအထုကုစေယုံမှာမနေ့ကတနင်္ဂနွေနေ့ည7နာရီခွဲအချိန်မှာကွယ်လွန်သွားခဲ့ပါတယ်။ကျန်းမာရေးအခြေအနေကြောင့်ပြီးခဲ့တဲ့ဧပြီလကတည်းကစာမြင်းနိုင်တာကြာခဲ့ပါပြီ။လူလူဦးစိန်ဝင်းဟာကျန်းမာရေးပို့ပြီးတော့ဆိုးလာလို့ SSC စေယုံမှာဇွန်လ18ရက်နေ့မနေ့ပိုင်းကပဲတင်ထားခဲ့ရတာပါ။ကွယ်လွန်ချိန်အသက်82နှစ်အရွယ်ရှိသွားပြီဖြစ်ပါတယ်။လူလူစိန်ဝင်းဟာကျောင်းသားဘဝကလေးကစာနယ်ဇင်းနယ်ပယ်မှာအထူးစိတ်ဝင်စားခဲ့သူဖြစ်ပြီးကျောင်းပြီးသွားတဲ့နောက်မန္တလေးလူရုသတင်းစာတိုက်မှာအက်ဒီတာအဖွဲ့ဝင်တဦးအနေနဲ့လူရုသတင်းစာတိုက်ပိတ်ခံရတဲ့အချိန်အထိတာဝန်ယူဆောင်ရွက်ခဲ့ပါတယ်။1969ခုနှစ်မှာတော့အာနာသိန်းစစ်အာနာပိုင်တွေရဲ့ဖမ်းဆီးထောင်ချမှုကိုခံခဲ့ရပြီးကိုကိုချင်းကိုပို့ဆောင်ခံခဲ့ရပါတယ်။အထင်းသိမ်းခံဘဝမှာကလေးကကျန်းမာရေးသိမ့်မကောင်းတဲ့လူရုဦးစိန်ဝင်းဟာ1980ပြည့်နှစ်ထောင်ကထွက်ချိန်မှာလေဖြတ်ပြီးကိုတချမ်းသေသွားခဲ့ပါတယ်။ဒါပေမဲ့ဘယ်ဘက်လက်စာဆက်ရေးပြီးတစ်ဖက်ကလည်းအင်္ဂလိပ်စာသင်တန်းတွေကိုဖွင့်လှစ်ပေးခဲ့ပါတယ်။မကွယ်လွန်ခင်အချိန်အထိကလောင်ခွဲ15ခုနဲ့အကြောင်းအရာမျိုးစုံကိုရေးသားခဲ့ပါတယ်။ဝင်းစောဆိုတဲ့ကလောင်အမည်နဲ့တောင်ဗီယက်နမ်မှငရဲခမ်းများနဲ့အလံမလဲစဒန်းဆိုတဲ့ဘာသာပြန်စာအုပ်တွေဟာထင်ရှားပါတယ်။အဲ့ဒီနောက်ပိုင်းမှာတော့လူရုစိန်ဝင်းဆိုတဲ့ကလောင်အမည်ကိုပဲအဓိကထားပြီးတော့သုံးခဲ့ပါတယ်။စာပေစာနယ်ဇင်းကိစ္စရပ်တွေအပြင်လူမှုရေးဆိုင်ရာယဉ်ကျေးမှုဆိုင်ရာနိုင်ငံတကာရေးရာစောင်းပါးတွေစာအုပ်တွေကိုလည်းရေးသားခဲ့ပါတယ်။နောက်ပိုင်းမှာတော့နိုင်ငံရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုလည်းရဲရဲတင်းတင်းရေးသားပြောဆိုသဘောထားတွေပေးခဲ့ပါတယ်။လက်ရှိထုတ်ဝေနေတဲ့ဂျာနယ်မဂ္ဂဇင်းအတော်များများမှာလည်းစာနယ်ဇင်းနဲ့ပတ်သက်တာနိုင်ငံရေးနဲ့ပတ်သက်တာတွေကိုထောက်ပြဝေဖန်ရေးသားခဲ့တာကြောင့်စာအရေးနိုင်ဆုံးစာရေးဆရာတဦးအဖြစ်အသိမှတ်ပြုခံခဲ့ရသူဖြစ်ပါတယ်ရှင်။အခုလိုလူရုစိန်ဝင်းကွယ်လွန်သွားတာကြောင့်မြမလူအဖွဲ့အစည်းအတွက်ဆုံးရှုံးမှုတရဖြစ်တယ်လို့စာပေအတိုင်းဝိုင်းနိုင်ငံရေးအတိုင်းဝိုင်းကပုဂ္ဂိုလ်အတော်များများကအမှတ်ချက်ပြုကြပါတယ်။သူနဲ့အတူလူရုသတင်းစာတိုက်မှာအတူတူလုတ်ကင်ခဲ့တယ်လို့ကိုကိုကျွန်းကိုပို့ခံရစေမှာလည်းအတူတူရက်တီခဲ့သူတဦးဖြစ်တဲ့လူရုတိုက်အနွယ်ရဲဘော်ဖိုးတန်ကြောင့်ကတော့လူရုစိန်ဝင်းဟာအခုအချိန်ခါမျိုးမှာနှိုင်းရှင်စရာစရှားပါတဲ့အစာထုံးမရသူတဦးဖြစ်တယ်လို့ VOA မြန်မာပိုင်းကိုပြောပါတယ်။ကိုသားညွန့်ဦးကရဲဘော်ဖိုးတန်ချောင်းကိုဆက်သွယ်မေးမြန်းထားတာပါရှင်
။ Okay ကျွန်တော်လည်းကိုစိတ်ဝင်းနေကတော့နော်လူလူသတင်းစာရဲ့ပုံမှန်လုပ်ငန်းကြီးထဲမှာအတူဖြတ်တန်းခဲ့ကြတယ်ဗျာ။လူလူသတင်းစာဆိုတာလည်းအလုံးသိကြတဲ့အတိုင်းပဲဟိုအစိုးရကအညွန်ညင်ခါတဲ့သတင်းစာတူဆောင်။အဲ့ဒီထက်မှကျွန်တော်တို့အတူဖြတ်တန်းရတဲ့အခါကျတော့တခြားသတင်းစာတွေလည်းမဟုတ်ပါဘူး။ဟိုအခက်ခဲတွေကဆိုတော့ဒီမိုကရေစီအနှောင်ဖွဲ့ကြတဲ့သူဖြတ်တန်းကြကြတာပါနောက်တစ်ခါလဲသူလဲကျွန်တော်နဲ့စစ်အစိုးရစစ်အာဏာရှင်တွေဖိနှိပ်မှုကိုပုံတရာအမျိုးမျိုးနဲ့ဆိုင်နေတဲ့အရေးခင်းနေမှာတရားမျိုးစုနဲ့ကျွန်တော်တို့ရောက်လက်တွဲပါဝင်ခဲ့ကြပါတယ်နောက်ဆိုထောင်ထဲမှာတော့မှကျွန်တော်တို့အတူတူပူပူကျွတ်မှာတော့မှအတူတိုက်ပွဲဝင်ခဲ့ကြတာပါအဲ့တော့အင်မတန်မှလဲဟိုတောင်းစီကြီးပါတယ်ကျွန်တော်လဲအသက်20မပြည့်ရင်စပြီးသူလဲကျွန်တော်တို့ရင်းနေကြတာသူရဲ့အမှန်တရားပေါ်မှာသူယုံကြည်တဲ့အမှန်တရားပေါ်မှာခင်ဗျမမပြပြတာသာရက်တည်မှုအဲ့ဒီအတွက်ကိုကျိုးဆွနိုင်မှုကိုကျိုးဆွနေဆိုတဲ့နေရာမှာတာမအနစ်နာခံတာမဟုတ်ဖ ೇನೆ ပြောစရာရှိရင်ပြောဖို့ပြောရမှာဆိုတဲ့ဟာမျိုးဘယ်သူမှမထောက်ထားပဲပြောနိုင်တဲ့ဟာမျိုးကျွန်တော်တော့ဟိုနှိုင်းရှင်စရာအခုခါမှာဆိုရင်အတော့ကိုရှားပါဘူးရှင်ဒီလိုပုံကုန်မျိုးအဲ့တော့အဲ့လိုလူတယောက်ဆိုးရှိုးရတာဟာကျွန်တော်ကျွန်တော်တိုင်းပြည်အတွက်ကြီးမားတဲ့ဆိုရှယ်မီဒီယာတခုပါမီဒီယာသဘောနဲ့လည်းမကပါဘူးနိုင်ငံရေးသဘောအရာရောရည်ကြီးမှုကြီးရအတွက်လည်းတိုင်းပြည်အတွက်ဆိုရှယ်မှာလေအဲ့ဒါအပြင်လူထုမိသားစုနဲ့ကျွန်တော်တယောက်အတွက်လည်းအင်တာကြီးမားတဲ့ဆိုရှယ်မှုလို့ဖြစ်ခံစားမိပါတယ်ကျွန်တော်အင်တာကြီးကွယ်မိပါတယ
်ဟုတ်ကဲ့ပါခင်ဗျာကိုဖိုးတန်ကျောင်းနဲ့ဆိုလို့ရှိရင်သူနဲ့လူတိုက်မှလည်းတူတူလှုပ်ခဲ့တယ်ထောင်ထဲကျုံးပေါ်မှလည်းတူတူလှုပ်ခဲ့တယ်တော့သူနဲ့ပတ်သက်လို့ပေါ့ဟိုဆရာလူလူစင်ဝင်ကဘယ်လိုမျိုးပုံကူမျိုးလဲထူးခြားခြားရှိတာလေးမှတ်မှတ်ရရှိတာလေးပြောပြပေးလို့ရမလားခင်ဗျာ
ဟုတ်ကဲ့ဟိုလူတယောက်နေနေကသူလည်းလူတယောက်ပါပဲနော်ဆိုလို့ကပြောစရာရှိရင်ပြောတယ်နော်ကျွန်တော်တို့ဘလုံးကနာဝါဒနာပါတယ်သူလည်းဝါဒနာပါတယ်စစ်ပြင်းထူတာဝါဒနာပါသူလည်းဝါဒနာပါတယ်အဲ့တော့ရေစရာရှိရေတယ်ငိုစရာရှိငိုတယ်ဒါပေမဲ့အခုလုပ်ငန်းနဲ့ပတ်သက်လာလို့ရှိရင်လုပ်ငန်းဆိုရင်ဒီမှာနှစ်မျိုးပါတစ်ခုကနိုင်ငံရေးလုပ်ငန်းတစ်ခုကဒီသတင်းစာလုပ်ငန်းအဲ့နဲ့ပတ်သက်လာလို့ရှိရင်အင်မတန်သူကစနစ်ကျတယ်ရောက်ချပြီးလုပ်တယ်အဲ့ဒါကူတော့ဘယ်ဟာမှအထူးကဲမခံဘူးဝါသနာရီဘာတွေကနေပြီးတော့သူလုပ်ငန်းပေါ်မှာမူပေါ်အထူးကဲတက်ပေတော့မှအထူးကဲမခံပါဘူးအဲ့ဒါသူရဲ့ထူးခြားချက်ပါ
သူကတော့ခုနောက်ပိုင်းမှာစာရေးရေးသားတဲ့အတွက်ကြောင့်လို့သူ့ကိုဆိုင်းစရာဒီ သတင်းစာဆရာအနေနဲ့လူသိများပါတယ်သူရဲ့နိုင်ငံရေး live ကိုတိတ်မသိကြဘူးခင်ဗျာကိုဖိုးတန်ကြောင်ပြောပြပေးလို့ရမလား
သူတို့ကျွန်တော်အလိုကျွန်တော်တို့ကြီးပင်းရတာကအထူးသဖြင့်နိုင်ငံရေးအရာကြီးပင်းရတာကဘူနေဝင်းရဲ့မဆရာခက်နောက်ပိုင်းမှာကြီးပင်းရတာဖြစ်တဲ့ခါကျတော့နော်ဟိုမြေအောင်လုပ်ငန်းပဲလုပ်ကြတာပါအဲ့ဒါကြောင့်မို့ तू ဘာလုပ်တယ်ဆိုတော့အတိအကျကျွန်တော်ကပြောလို့သိမရဘူးဗျအဲ့သူကလည်းရန်ကုန်မှာလုတာပုံများတယ်ကျွန်တော်မန္တလေးမှာလုတာများတော့အတိအကျပြောတာတော့ခက်တယ်ထောင်ထဲရောက်တော့မှပဲအော်သူလည်းပဲဒီလိုင်းကပါလားငါလည်းပဲဒီလိုင်းကပါလားဆိုပြီးတော့ပြီးတိရတာအဲ့တော့အဲ့ဒါဘာတွေလုခဲ့ဆိုတော့အတိအကျပြောတာတော့ခက်တယ်ဒါပေမဲ့သူနဲ့အတူတူကြလာတဲ့ထောင်ထဲရောက်လာတဲ့လူတွေကရောအရင်တော့လုဖူးတဲ့လူတွေကသူ့ပေါ်မှာခင်မင်းလေးစားရှိကြတယ်သူရက်တည်းတည်းနဲ့ပတ်သက်ပြီးတော့လည်းဟိုအကောင့်ဝင်ပြောကြတာကျွန်တော်ကြားပူပါလေ
ဟုတ်ကဲ့ခင်ဗျာအခုနောက်ပိုင်းမှာဆိုလို့ရှိရင်မြန်မာနိုင်ငံရေးနဲ့ပတ်သက်လို့တော်တော်လေးပြပြသသားသူရေးသားဆိုတာနိုင်ငံရေးနဲ့မဟုတ်ပါဘူးတခြားလူမှုရေးကိစ္စတွေတခြားကိစ္စရေးသားလာတာရှိပါတယ်ခင်ဗျာဒီရေးသားချက်တွေနဲ့ပတ်သက်လို့ရောကိုယ်တန်ကြောင်းမလို့ယူဆပါလေ
ကျွန်တော်ကတော့သူဟာတော့တိုင်းပြည်အတွက်တိတ်ဟိုအကျိုးပြုနိုင်တဲ့ကလောင်တစ်ချောင်းလို့မြင်မိပါတယ်ပြောသူလူမှမပြောရင်မဖြစ်တဲ့ကိစ္စတွေတိုင်းပြည်အတွက်တကယ်ပြောဖို့လူတွေဟာကိုယ်သူဝင်းဝင်ပြောနေရလို့မြင်ပါတယ်အတူမရှိရင်ဘယ်သူမှမပြောတော့မှာဘူးကျွန်တော်စိုးရိမ်နေပါတယ်။ဘာကြောင့်လဲဆိုတော့သူကလောင်ကြီးတာဟာဘာလို့မှညှို့ကူပြီးရေးနေတာမဟုတ်ဘူး။သူ့လိုကိုကျူးမဖက်တဲ့တကယ်လို့တိုင်းပြည်အပေါ်မှာအထူးသဖြင့်စင်ရသာပြည်သူတွေအပေါ်မှာဗမာတမျိုးသားလုံးအပေါ်မှာစည်စနာရှိတဲ့ကလောင်ရှင်မျိုးကညံ့ညံ့မရှိဘူးလို့ကျွန်တော်ထင်ပါတယ်။